ရုရှားအပေါ်နိုင်ငံတကာကဖေ့စ်ဘွတ်အရေးယူတာတွေကိုပြစ်တင်ရှုံ့ချကြောင်းရုရှားနိုင်ငံမော်စကိုမြို့ကိုတွားရောက်ခဲ့တဲ့တရုတ်ထိပ်တန်းလွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်ကွန်မြူနစ်ပါတီပေါ်လစ်ဘျူရိုအဖွဲ့ဝင်တဦးလည်းဖြစ်တဲ့လီချန်ရှူးကပြောဆိုတဲ့အကြောင်းတရုတ်အစိုးရပိုင်းသတင်းဌာနဖြစ်တဲ့ဇင်ဝါသတင်းဌာနကပြောဆိုပါရယ်ပြည်ပကဝင်ရောက်ဆွတ်ဖက်မှုတွေပိတ်ဆို့အရေးယူမှုတွေပြည်ပနိုင်ငံတရားရုံးကနေလှမ်းပြီးတရားစွဲဆိုစီရင်တာတွေအပါအဝင်ပြည်ပကဝင်ရောက်ဆွတ်ဖက်တာတွေနဲ့ပတ်သက်ပြီးအတူတကွပူးပေါင်းတုံ့ပြန်တိုက်ခိုက်သွားဖို့တရုတ်လွှတ်တော်ကိုယ်စားလှယ်လီချန်ရှူးကရုရှားလွှတ်တော်ကိုယ်စားလှယ်တွေနဲ့ပြီးခဲ့တဲ့ကြာသပတေးနေ့မော်စကိုမှာတွေ့ဆုံတင်ပြောခဲ့တယ်လို့ဇင်ဝါသတင်းကဖော်ပြပါရယ်လီချန်ရှူးဟာသမရဗလာဒီမာပူတင်နဲ့လည်းတွေ့ဆုံခဲ့ပါတယ်ရုရှားသမ္မတပူတင်နဲ့တရုတ်သမ္မတရှီချင်းပင်တို့ဟာဒီလအတွင်းဥဘက်ကစ္စတန်မှာပြုလုပ်မဲ့ဒေတာတွင်အစည်းအဝေးမှာတွေ့ဆုံဖို့မျှော်လင့်ရပါတယ်လီချန်ရှူဟာတရုတ်ပြည်ရဲ့ဩဇာကြီးမားတဲ့ကွန်မြူနစ်ပါတီပေါ်လစ်ဘျူရိုအဖွဲ့ဝင်တစ်ဦးဖြစ်ပြီးတတိယနေရာမှာရှိသူဖြစ်ပါတယ်တရုတ်သမ္မတရှီချင်းပင်နဲ့အလွန်နီးကပ်သူတွေကတဦးလည်းဖြစ်ပြီးဆယ်စုနှစ်တွေနဲ့ချီပြီးအတူတကွလက်တွဲလှုပ်ဆောင်ခဲ့သူဖြစ်ပါတယ်ရုရှားကယူကရိန်းကိုကျူးကျော်တဲ့စစ်ပွဲမှာတရုတ်ကကြားနေတယ်လို့ဆိုပေမဲ့သူ့ရဲ့ခီးစဉ်ဟာရုရှားဘက်ကနေထောက်ခံတယ်ဆိုတာကိုဖော်ပြလိုက်တယ်လို့ဖြစ်ပါတယ်